ဇန်နဝါရီလဇန်ပိုင်းတော့ကရခိုင်ပြည်နယ်ဒုချရထမ်းမှာအကြမ်းဖက်မှုတွေဖြစ်ခဲ့တယ်ဆိုတဲ့ကုလသမဂ္ဂရဲ့လျှို့ဝှက်အစဉ်ခန်းစာပါဆွဆွဲချက်တွေဟာအခြေအမြစ်ခိုင်ခိုင်လုံလုံမရှိဘူးလို့ဒုချရထမ်းကိစ္စစုံစမ်းရေးကော်မရှင်ကပြောပါတယ်ဒုချရထမ်းအရေးစုံစမ်းရေးကော်မရှင်တွေ့ရှိချက်အစဉ်ခန်းစာကိုဒီကနေ့အများပြည်သူကိုထုတ်ပြန်လိုက်တာမှာဒုချရထမ်းနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့မီဒီယာတွေကရေးသားပြောဆိုခဲ့တာအတော်များများကိုမဟုတ်မမှန်တဲ့အကြောင်းညှင်းဆန်ထားပါတယ်။ဒီအစဉ်ခန်းစာနဲ့ပတ်သက်လို့ကိုသားညွန့်ဦးကသတင်းပေးပို့ထားပါတယ်ရှင
်။ဒူချီရတန်ကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့လှုပ်ဝက်အစဉ်ခန်းစာအပါအဝင်ဒီနိုင်ငံတကာသတင်းမီဒီယာတွေနဲ့လူမှုကွန်ရက်တွေမှာဖော်ပြရေးသားချက်တွေကိုအခြေခံပြီးတော့မှန်ကွင်းစင်းလေးလာတွစ်ဆုံမင်းမြတ်မှုတွေလုပ်ပြီးတော့ဒီအစဉ်ခန်းစာကိုထုတ်ပြန်တာဖြစ်တယ်လို့အစဉ်ခန်းစာရေးသားသူတွေကပြောပါတယ်။ကော်မရှင်အနေနဲ့လည်းဒီကော်မရှင်အဖွဲ့ဝင်တွေကမကဒီကျွမ်းကျင်သူတွေပညာရှင်တွေကိုဖိတ်ခေါ်ပါဝင်စေခဲ့တယ်လို့ဆိုပါတယ်။အဲဒီမှာတော့ဒီကျေးရွာသားတွေတိကျတဲ့ရမှုရှိခဲ့တဲ့ဆိုတာကတော့ကော်မရှင်အစီအကံစားကတည်ပြုထားပါတယ်။ဒါပေမဲ့လည်းဒါဟာရန်လိုတဲ့လူအုပ်ကိုလူညိုတက်ကနေပြီးတော့ခုခံတုံ့ပြန်ရင်းနဲ့ဖြစ်လာတဲ့အခြေအနေဆိုပြီးတော့သုံးသပ်ထားပါတယ်
။ Regarding the allegations of arrest, torture and looting by the security forces, it is true that commission
လူညိုတက်ဖွဲ့ဝင်တွေကလည်းပြောဖန်ဆင်းနှစ်ပတ်နှိမ့်ဆက်တာတွေလူရမှုတွေဖြစ်တဲ့ဆိုတဲ့စစ်ဆေးချက်တွေနဲ့ပတ်သက်လို့ပြောရရင်တော့ဒူချီရတန်ကျေးရွာသားအချို့တိကျတဲ့ရမှုရှိတယ်ဆိုတာကတော့တွေ့ပါတယ်။ဒါပေမဲ့လို့ဒီဒဏ်ရာတွေဘယ်လိုရတယ်လဲဆိုတာဖြစ်နိုင်ခြေနဲ့ရှိတယ်လို့ပြောပါတယ်။ပထမချက်ကဒီရန်လိုတဲ့လူအုပ်နဲ့တွေ့တဲ့အခါမှာရဲတပ်သားတွေကသူတို့ကိုယ်သူတို့ခုခံကာကွယ်ရေးနဲ့ဖြစ်တဲ့ဆိုပြီးတွေ့ပါတယ်။အဲဒီမှာပြစ်ခတ်ပြီးတော့ရှင်းရတာမျိုးလည်းရှိပါတယ်။နောက်ချက်ကတော့ကျေးရွာသားတွေထပ်ပြီးကြတဲ့အခါမှာပေါင်းနေမဲတဲ့မှာတိကျတဲ့ရတာမျိုးဖြစ်ပါတယ်ဆိုပြီးတော့ဒီစုံစမ်းစစ်ဆေးမှုတွေမှာပေါင်းခဲ့တဲ့ဒေါက်တာရင်ရွယ်ကရှင်းပြခဲ့တာပါ။ဒူချီရတန်အနောက်ကြီးရွာမိတော်နယ်ကိစ္စမှာတော့ဒါဟာတာမန်မတော်ဆသဘောမျိုးမဟုတ်ဘဲနဲ့နိုင်ငံရေးရည်ရွယ်ချက်တရနဲ့အဖွဲ့အစည်းတစ်ခုကလုပ်တယ်ဆိုပြီးတော့သုံးသပ်ပါတယ်။ဘယ်ဖွဲ့ဆိုတာကတော့မရေးပါဘူး။တချင်ထဲမှာတော့ဒီကုလသမဂ္ဂလှုပ်ဝက်အစည်းအဝေးထဲမှာဖော်ပြထားသလိုပဲမွတ်စလင်ချို့တပ်ဖြတ်ခံရပြီးတော့အလောင်းတွေကိုဖျောက်ဖျက်ဖြစ်တဲ့ဆိုတဲ့ဆွဆွဲချက်ကိုလည်းသူတို့အသေးချာကိုလေ့လာခဲ့ပါတယ်လို့ဒေါက်တာရင်ရွယ်ကပြောပါတယ်
။ So there were allegations made by the UN report.That the bodies of 10 to 20
Muslim youth long sit long at the long sit long. ဒီနေ့ဝင်လာမှာပြုလိုက်တဲ့ဆိုပြီးတော့ကုလသမဂ္ဂအစီအစဉ်လာမှာဆွဆွဲထားပါတယ်။ကော်မရှင်ကအဲ့ဒီညာချီကိုတွားခဲ့ပါတယ်။မြေဟာရောက်ပေါက်နေပြီးတော့တစ်ပင်တွေမျက်တွေအားလုံးကဘဝအတန်ရှိပါတယ်။တန်တရားဖြစ်စီအားဒါမှမရှိပါဘူးဆိုပြီးတော့ရင်းရွယ်ကပြောသွားတာပါ။ကျေးရွာအတွင်းပိုင်ဆိုင်မှုပစ္စည်းတွေလူရဲခံရတယ်ဆိုတဲ့ဆွဆွဲချက်နဲ့တန်ကြားချက်တွေပေါ်မှာဒီစုံစမ်းတွေးရှိချက်တွေရအစားအစာနဲ့မိဖို့ကြောင့်ပစ္စည်းတွေခိုးယူခံရနိုင်တယ်ဆိုတာကိုသုံးသပ်ထားပါတယ်။ဒါမှမဟုတ်ရွှေငွေကျွမ်းသောပိုင်ဆိုင်မှုတွေလူရက်ခံရတဲ့ဆိုတဲ့အပေါ်မှာတော့မိပြင်စုံစမ်းချက်အရာရောလူမှုစီးပွားရေးအခြေအနေရပါဖြစ်နိုင်ခြေနေတယ်ဆိုပြီးတော့ကော်မရှင်အစည်းအဝေးကသုံးသပ်ပါတယ်။နောက်အထူးဖြစ်ကတော့ဒီကုလသမဂ္ဂရဲ့လှုပ်ဝက်အစည်းအဝေးဆိုတာနဲ့ MSF ကပြောဆိုချက်တွေဟာလုံးဝခိုင်လုံမှုမရှိဘူးဆိုတာကိုကော်မရှင်ရဲ့စုံစမ်းစစ်ဆေးရေးမှုတွေကအထက်ထက်ကိုညင်းခဲ့ပါတယ်
။ We reject the reports of MSF MSF Poland and the United Nations.
ဒီစကြည့်လို့ပြောရမယ်ဆက်ကပြောစမ်းချက်တွေကတော့ allegations ပဲ။အဲဒါကိုလုံးဝပယ်ချပါတယ်။ဒါကဆွဆွချက်တွေအားလုံးဟာအချင်းချင်းမရှိပါဘူး။အထူးသဖြင့်တော့ဒီကလေးတွေမျိုးကြီးတွေတို့ကတက်ဖြတ်ပြီးဆွဆွချက်တွေတော့ကြီးရလူကြီးကကလေးငယ်ကိုရဲစစ်တက်တယ်ဆိုရယ်လုံးဆက်သဘောဆွဆွချက်တွေကလုံးလုံးအချင်းချင်းမရှိပါဘူးဆိုပြီးတော့တတော်ရင်ရွယ်ကရှင်းပြသွားတာပါ။အစင်းကစားအဆုံးသတ်မှာတော့အကြံပြုချက်စနစ်ချက်ထည့်သွင်းထားပါတယ်။လက်ရှိဥပဒေတိုင်နိုင်ငံသားစစ်ဆေးရေးလုပ်ငန်းတွေကိုမြန်မာဆက်စပ်နဲ့ဆောင်ရွက်သွားဖို့နောက်ပြိပခဖြစ်တာနဲ့အခြေအနေတွေကိုပို့ဝင်လင်းပဲထုတ်ပြန်ဖို့နောက်နောက်မှာလူမျိုးရေးပြိပခတွေရှောင်နိုင်မဲ့အုပ်ချုပ်မှုပုံစံတွေကိုပါအကြံပြုပြီးတော့ထည့်သွင်းထားတာတွေ့ရပါတယ်။ဒူချီရတန်ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရောတခိုင်ပြိပခလိလာရေးကော်မရှင်ကပါကနေဦးစုံစမ်းမှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့နိုင်ငံတကာနဲ့ပြည်ပမီဒီယာတွေမှာမယုံကြည်တဲ့သဘောတွေထပ်ဖြစ်ခဲ့တာကြောင့်တမရလက်မှတ်ထိုးပြီးတော့ဒီဒူချီရတန်စုံစမ်းရေးကော်မရှင်ဆိုပြီးတော့ဖွဲ့စည်းပေးခဲ့တာပါ။လက်သမကလူခွင့်ထူးကိုယ်စားမစ္စတာကနနာကိုတိုင်ကလည်းဒီပြီးခဲ့တဲ့စုံစမ်းမှုတွေဟာနိုင်ငံတကာစံနှုန်းနဲ့မပြည့်ဘူးဆိုပြီးထောက်ပြပါရယ်အခုလာမဲ့ဒီဒူချီရတန်ကော်မရှင်ရဲ့တွေ့ရှိချက်တွေကိုသူစောင့်ကြည့်သွားမယ်လိုအပ်ရင်တော့ကုလသမဂ္ဂနဲ့တွေ့ပြီးတော့အထူးစုံစမ်းမှုတွေလုပ်နိုင်အောင်ကုလသမဂ္ဂလူခွင့်ကော်မရှင်ကိုသူတိုက်တွန်းသွားမယ်ဆိုပြီးတော့ပြောထားပါရယ်ခင်ဗျာ